COVID-19 ကာကွယ်ဆေးအမြောင်များထိုးနှံပေးမဲ့အစီအစဉ်ရှိနေပေမဲ့လည်းဒီနှစ်ထဲကမ္ဘာသူကမ္ဘာသားအားလုံး virus တန်ခံနိုင်စွမ်းရရှိမဲ့ herd community အဆင့်ကိုရောက်ရှိအောင်မှာမဟုတ်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အကာအကွယ်အမဲဆုံးအားနည်းသူတွေရောဂါမဖြစ်အောင်ကာကွယ်ထိုးဆေးကအကာအကွယ်ပေးတော့မှာဖြစ်ပေမဲ့2021ခုနှစ်တန်းမှာလူတွေအားလုံးရောဂါတန်ခံနိုင်စွမ်းရှိတဲ့အဆင့်ကိုရောက်ရှိအောင်မှာမဟုတ်သေးကြောင်းဒီလိုလူထုတရလုံးယောဂတန်ခံနိုင်တဲ့အခြေအနေကိုတိုက်ပြီးတချို့တလေမှရရှိနေရင်တောင်မှဒီကမ္ဘာလုံးဒီလိုအခြေအနေမျိုးရောက်နိုင်အောင်မဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသိပ္ပံပညာရှင်အဖွဲ့ကောင်းဆောင်ဒေါက်တာဆူမီယာဆော်မီနာတန်ကပြောပါရယ်။ဒါကြောင့်လူထုကျန်းမာရေးဆိုင်ရာလက်ရှိလူတွေတည်ပြီးသားကိစ္စတွေဖြစ်တဲ့နှာခေါင်းဆီးဝတ်တာလူချင်းခွာပြီးနေတာနဲ့လက်ဆေးတာတွေကိုစက်ပြေးလှုပ်ဆောင်သွားဖို့လိုတယ်လို့သူကပြောပါရယ်။ COVID-19 ကိုလုံလုံလည်လည်ရပ်ပြစ်နိုင်မှုအတွက်ကာကွယ်ဆေးလုံလုံလောက်လောက်ထုတ်လုပ်ဖို့နဲ့ထိုးပြနိုင်ဖို့ကအချိန်လိုအပ်တယ်လို့လည်းဒေါက်တာဆူမီယာဆော်မီနာတန်ကပြောပါရယ်။